'cause it only serves to make me more determined to achieve my final goal.
Tanningham, he told the way. Kaline, Midazu, Pompumu, Saya, Tanaga, Tudi, Dibi, Suya. Tekduga, Puzugere, Nepale, Sitan, Kakanjema. Pigre, Nika, Inanzu, Duye, Tomonbo, Nibaha. Domestic violence, Lukore. Indwe, a champemu, Pia, Dwine. Jongdwe, Kejayare, Ludwishi, Gebare. A champek, Kayadu, Upide, Superkonga. A mutmine, a muta, Tute, Lushamu, Foundation Tango. A kuni, Duncan, Gedu, Pipare. Duga, Tuchitu, a mutane. A sepiapu, Josa, Gia, ma. Tuchituga, a chan kaina, gede, lu, kulu, time bada, ne, pure gibari.
Aku, hai hau kape do la palaya kau, ha, kau gomi yom, a burn ma, tiborisat, maku, zaka, ta,
subakong, time bada, ne, pure wada garo. Tu mutaga, tu yungu lapi, tenane, chinchout de, tu ne, tu, impian like hebu, kore, subakonga, tu go, de chana, bibu, down mane, no bain. သူအမျိုးသားကအိမ်မှာသူ့ကိုရိုက်နှက်တယ်။နေရာနဲ့ခေါင်းကိုဆောင်းတယ်။ဒါနဲ့ထိုးဖို့ကြိုးစားခဲ့တယ်လို့စပုတ်ခုံကပြောပြခဲ့တာဖြစ်ပါတယ်။စပုတ်ခုံတို့အိမ်တွင်အကျံဖက်ခံရတဲ့အလားတူဖြစ်ရတွေ့ဟာမရှားဘူးလို့ဖောင်ဒေးရှင်းညွှန်ကြားရေးမှူးဂျေဒစ်ချိုဝီလာကပြောပါတယ်။ခုလိုကိုတိလျောက်စောကခံခဲ့ကြရတဲ့အမျိုးသမီးအများစုဟာစိတ်ဆိတ်ငြိမ်ကြပြီးသူတို့ဖြစ်ရတွေ့ကိုထုတ ชาวอีลาก็ပြောပါလေ
when they have the problem most of women they have the problem in the family like they have domestic violence most of the women they cannot talking
they ဒီသားစုတွေမှာအမျိုးသမီးတွေအနေနဲ့အိမ်နွေးအကြံဖက်မှုခံရမှုနဲ့ရင်ဆိုင်ကြတဲ့အခါမှာအမျိုးသမီးအများစုကအဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထုတ်ဖော်ရပြောကြရတာမတွေ့ရပါဘူးသားသမီးရှိနေတယ်ဆိုရင်လည်းသူတို့ကစိုးရိမ်ညာတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥပဒေအရဘယ်လိုအရေးယူနိုင်တယ်လဲသူတို့ကိုဘယ်လိုအကူအညီပေးနိုင်တယ်လဲဆိုတာကိုအမျိုးသမီးအများစုကမသိကြပါဘူး
2009ခုနှစ်မှာထိုင်းနိုင်ငံကအိမ်တွင်းအကြမ်းဖက်ခံရမှုများကာကွယ်ဆောက်ရှောက်ရေးဥပဒေကိုအတည်ပြုပေးခဲ့ပါတယ်။အဲ့ဒီဥပဒေအရအကြမ်းဖက်ခံရသူတွေကိုချက်ချင်းအကူအညီပေးနိုင်ခဲ့တာဖြစ်ပြီးသူတို့ကိုအကာအကွယ်ပေးတဲ့ရုံးကချမှတ်တဲ့အမိန့်တွေအိမ်တွင်းအကြမ်းဖက်မှုတွေကိုတရားရုံးတွေမှာအရေးယူတဲ့နီလန်တွေကိုလည်းဖန်တီးပေးနိုင်ခဲ့တာဖြစ်ပါတယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနကလည်း OSCC လို့ခေါ်တဲ့One Step Crisis Center ဆိုတဲ့တနေရာထဲမှာပဲလိုအပ်တဲ့အကူအညီအားလုံးကိုပေးနိုင်ပေအရေးပေါ်ဌာနတစ်ခုကိုလည်းမတ်တီပေးခဲ့ပါတယ်။အဲ့ဒီဌာနအဆိုအရအကြမ်းဖက်ခံရသူပေါင်း 23,000 အထိနှစ်စဉ်တိုင်ကြားမှုတွေရခဲ့တယ်လို့ဆိုပါတယ်။ဒါဟာ2005ခုနှစ်ကရှိခဲ့တဲ့တိုင်ကြားသူပေါင်း 11,500 ထက်နှစ်ဆနီးပါးတိုးလာတယ်လို့ဆိုရမှာပါ။ခုလိုအိမ်တွင်းအကြမ်းဖက်ခံရမှုတွေကိုအကူအညီပေးဖို့ရရှိမိအောင်စူးစမ်းခဲ့ပြီးသူတို့ကိုဆောက်ရှောက်ကာကွယ်နိုင်မဲ့အခွင့်အရေးတွေကိုဖန်တီးပေးနိုင်ပေမဲ့သူတီတီတွေကတော့ဒီပြဿနာတွေရဲ့အရင်းအမြစ်ဖြစ်တဲ့မျိုးသားတွေရဲ့သဘောထားတွေအတွေးခေါ်တွေခံယူချက်တွေကိုပြောင်းလဲနိုင်ဖို့အရေးကြီးတယ်လို့ထောက်ပြကြပါတယ်စက်တင်ဘာလကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂရဲ့စီရင်ခန်းစာမှာလည်းအာရှတခွေမှာစစ်တမ်းကောက်ခံခဲ့တဲ့အမျိုးသားတွေရဲ့ဖြေကြားချက်အရ25ရာခိုင်နှုန်းဟာတချိန်မဟုတ်တချိန်ကြီးမှာတော့အမျိုးသမီးဒါမှမဟုတ် main clip တူကိုလိမ်ပိုင်းဆိုင်ရာစော်ကားခဲ့ကြတယ်လို့ဝန်ခံခဲ့တာကိုတွေ့ခဲ့ရပါတယ်။အစီရင်ခံစာကိုပူးတွဲပြုစုသူ James Lang က Partners for Protection လို့ခေါ်တဲ့အကာအကွယ်ပေးရေးဆိုင်ရာမဟာမိတ်အဖွဲ့ကဖြစ်ပါတယ်။သူ့အဖွဲ့ဟာကြားမှာခွဲခြားဆက်ဆံမှုတွေလူအဖွဲ့စည်းရဲ့အစဉ်အလာယူဆတွေဖြစ်တဲ့အမျိုးသားတွေကြီးစိုးမှုအကြောင်းတွေကိုလေလာခဲ့တာဖြစ်ပါတယ
် allowing for men's violence to continue is you know it is these ways that we are taught to be men that are associated with dominance over women
မျိုးသားတွေအနေနဲ့ဒီလိုမျိုးသမီးတွေပေါ်ဆက်ပြီးတော့ကြမ်းဖက်မှုတွေကျူးလွန်ခဲ့ကြတာဟာယောက်ျားဆိုတာမိန်းမတွေကိုနိုင်ရမယ်ဆိုတဲ့အတွေ့အခေါ်နဲ့ကြီးပြင်းလာကြလို့ဖြစ်ပါတယ်မျိုးသမီးတွေရဲ့ခန္ဓာကိုယ်ကိုသူတို့တွေရာပိုင်နေဆိုတဲ့သဘောမျိုးမျိုးသမီးတွေဟာသူတို့ဆန္ဒကိုလိုက်ရောကြားရမယ့်သဘောမျိုးခံယူထားကြလို့ဖြစ်ပါတယ
်။ကုလသမဂ္ဂအစည်းအဝေးခန်းစာမှာအိမ်တွင်းအချမ်းဖက်မှုဟာလူမှုအတိုင်းအဝိုင်းအလှအဆုံမှာတွေ့နေရတယ်လို့ဖော်ပြထားပါတယ်။အထူးသဖြင့်အမျိုးသားချင်းဒဏ်တူမရှင်းနိုင်တဲ့ယောက်ျားတွေကြား ဓမ္မမဟုတ်ကိုနှိမ့်ဆက်ခံရမှုစင်ရဲမွဲတည်မှုရဲ့ဖီစီးမှုတွေကြောင့်လည်းဖြစ်နိုင်တယ်လို့ဖော်ပြထားပါတယ်။ဘန်ကောက်မြို့တော်ရဲ့စင်ရဲသားရက်ခွက်ဖြစ်တဲ့ကလွန်ထွိုင်းမှနေထိုင်သူကက်သလစ်ဘုန်းတော်ကြီးဖာသာဂျိုးမေယာဟာဆယ်စုနှစ်နဲ့ချီပြီးမရှိစင်ရဲသားတွေကိုအကူအညီပေးနေသူဖြစ်ပါတယ်။သူကအိမ်တွင်းအကြမ်းဖက်မှုကိစ္စရပ်တွေဟာစင်ရဲမွဲတည်မှုကြောင့်ပြင်အထူးသဖြင့်သားသမီးတွေပါဝင်ပတ်သက်လာရင်အခြေအနေဟာပိုဆိုးတယ်လို့ခုလူပြောပါတယ်။
It's the violence is children, abandoned children, and the women can't take care of their own children. And I think that's the violence to the women is that they've got to give up.
အကြမ်းဖက်မှုကြောင့်အိမ်တော်တွေလည်းပြိုကွဲကြတော့သားသမီးတွေပြစ်ပယ်ခြင်းခံကြရတယ်။အမျိုးသမီးတွေကသူတို့သားသမီးတွေကိုကောင်းကောင်းဂရုမစိုက်နိုင်ကြတော့ဘူး။သူများမွေးစားဖို့ပေးကြရတယ်။မိသားစုအခြေတကျမဖြစ်တော့ဘူး။ဘာမှမလုပ်ဘဲနဲ့နေလို့မရဘူး။ခင်မုန်းကလည်းမိသားစုစရိတ်မထောက်အပျော်ပါလိုက်စားလောင်းကစားလုပ်တာတွေရှိတယ်။ရတဲ့ငွေကိုယောက်ျားတွေကသုံးဖြုံးပြတော့အမျိုးသမီးတွေကသူတို့ရှာလို့ရတဲ့ဝင်ငွေတွေနဲ့ပဲသားသမီးတွေကိုကျင်းမွေးပြုစုစောက်ရှောက်ကြရပါတယ
်။အိမ်တွင်အကြမ်းဖက်ခံကြရတဲ့အမျိုးသမီးတွေကိုအကူအညီပေးနိုင်ရေးအတွက်လက်လှမ်းမီဖို့ထိုင်းစိုးရရဲ့ကြိုးပမ်းမှုကြောင့်အခြေအနေဟာတိုးတက်လာပေမဲ့အကျိုးတော်ဆောင်တွေကတော့အမျိုးသားတွေရဲ့ခံယူချက်နဲ့အပြုအမူတွေကိုပြုပြင်နိုင်ဖို့အာရုံပြောင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောကြပါတယ်။ကုလသမဂ္ဂသုတေသီတွေကလည်းဒီလိုကြိုးပမ်းမှုတွေဟာအမျိုးသမီးတွေရဲ့လူအဖွဲ့အစည်းမှာယက်တည်မှုအနေအထားကိုပိုမြင့်မားလာစေနိုင်မှာဖြစ်ပြီးယောက်ျားပီသမှုဆိုတာဟာတစ်ဖက်ပေါ်စာနာစိတ်နဲ့တန်းတူဆက်ဆံနိုင်မှုပြင်လေးစားမှုကိုပြတ်တနိုင်တဲ့ပုံမှာမူတည်တဲ့ဆိုတဲ့စံပြနမူနာသစ်တွေကိုဖန်တီးပေးနိုင်ရမှာဖြစ်ပါတယ်လို့ပြောကြပါကြောင်းတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
'Cause it only serves